မဲမဲသမားမှုတွေနဲ့မူမှန်မှုဆိုတဲ့ဆက်ဆက်ချက်တွေရှိနေတဲ့သုံးရကြာပြုလုပ်ခဲ့တဲ့ရုရှားရွေးကောက်ပွဲမှာလက်ရှိအာဏာရရုရှားညီညွတ်ရေးပါတီဟာအလွယ်တကူပဲအောက်လွှတ်တော်မှာအနိုင်ရမယ့်အခြေအနေမှာရှိနေပါတယ်။ဗဟုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာ20မှာပြောတာကတော့မဲ40ခန့်ဦးနီးပါးကိုရေတွက်ပြီးချိန်မှာသမရပူတင်ကြောနောက်ခံပေးထားတဲ့ရုရှားညီညွတ်ရေးပါတီကလွှတ်တော်သေးရဲ့45ရာခိုင်နှုန်းကိုအနိုင်ရရှိလာတယ်လို့ဆိုပါတယ်။ကွန်မြူနစ်ပါတီက22ရာခိုင်နှုန်း၊ Liberal Democratic Party က 7.5 ရာခိုင်နှုန်းဝန်းကျင်ရရှိထားပြီးတော့ပါတီသစ်တွေဖြစ်တဲ့လက်တွေ့ရုရှားပါတီနဲ့လူထုသစ်ပါတီတွေကတော့ 9.5 ရာနှုန်းနဲ့ 6 ရာနှုန်းအတိအသီးမဲရရှိထားပါတယ်။အများစုအနိုင်ရရှိထားတဲ့ရုရှားညီညွတ်ရေးပါတီရဲ့အထွေထွေအတွင်းမူအန်ဒရီတာချက်ကပါတီတောက်ခံသူတွေကိုပြောတာကတော့သူတို့ရဲ့အောင်မြင်မှုဟာယူသားတန့်ရှင်တယ်လို့ဆိုပါတယ်။ဒီကောက်ပွဲမှာအဓိကတိုက်ခိုက်နေမပါဝင်နိုင်ဘူးလို့ပြောဆိုကြပါတယ်။အာနာပိုင်တွေကတော့အဓိကကောင်းဆောင်အာနာပိုင်တွေကအဓိကကောင်းဆောင်အက်စာကီနာဗာနီကိုထောင်ချထားပြီးတော့သူနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုလည်းအစွန်းရောက်တွေအဖြစ်ကြီးညာထားပါတယ်။ဒါအပြင်နိုင်ငံရေးလုပ်ပိုင်ခွင့်တွေကိုလည်းထိထိရောက်ကန့်သက်ထားတာပါ။မော်စကိုမြို့ပါဝင်နယ်မြေခုနှစ်ခုမှပြုလုပ်ထားတဲ့အင်တာနက်ကဆင့်အွန်လိုင်းမဲပေးခြင်းကိုတော့မဲမီယူတက်ရသေးပါဘူး။မော်စကိုနဲ့စိန့်ပီတာစဘတ်အပါအဝင်အထူးသဖြင့် Liberal ယူဆတိန်တဲ့ဒေသတွေမှာရှိတဲ့အာဏာရကိုယ်စားလှယ်တွေအနိုင်ရရှိစေဖို့အတွက်အာဏာပိုင်တွေဘက်ကအွန်လိုင်းမဲတွေကိုချေလှယ်ဖို့ကြိုးပမ်းနေတယ်လို့ Navalny ရဲ့ထိပ်တန်းတထောက်တူဖြစ်တဲ့ Leonid Volkov ကပြောပါတယ်။ Navalny ကထောင်နှစ်ခွဲချမှတ်ထားပြီးတော့သူ့ရဲ့ website ပေါင်း50နီးပါးကိုလည်းပိတ်ပင်ခံထားရပါတယ်ခင်ဗျာ။